နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆက်ယုံအလုပ်ယုံတွေအများစုရှိရာရန်ကုန်လှိုင်းသာယာနဲ့ရွှေပြည်သာပါတနင်္ဂနွေနေ့ကဆက်ယုံအလုပ်ယုံတချို့မီးလောင်ခဲ့ပါတယ်စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့ရှို့မီးလို့ပြောပါတယ်ဘသူလက်ချက်လဲဆိုတော့မသိရပါဘူးတနင်္ဂနွေနေ့ကမီးလောင်ခဲ့တဲ့ဆက်ယုံတွေထဲမှာအထက်ချုပ်ဆက်ယုံတွေအများစုဖြစ်ပြီးဓာတ်မြေဩဇာဆက်ယုံလည်းပါပါတယ်ရွှေပြည်သာမြို့ကအထည်ချုပ်ဆက်ရုံတစ်ခုမီးလောင်နေတာကို Facebook လူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာမှာလမ်းသွားလမ်းလာတွေအန္တရာယ်မဖြစ်အောင်အရက်သားတွေကကူညီခဲ့ကြတာပါဆိုရာမိုရာအထည်ချုပ်ဆက်ရုံလို့ဓာတ်ရိုက်ထုတ်လွှင့်ပြသခဲ့သူကပြောတဲ့ဆက်ရုံတစ်ခုလုံးနီးပါးမီးလောင်ခဲ့ခြင်းရောက်မှမိသက်ကတစီရောက်လာတာကိုလည်းတွေ့ရပါတယ်ရွှေပြည်သားမှာဆိုရာမိုရာအထည်ချုပ်ဆက်ယုံ JCK အထည်ချုပ်ဆက်ယုံနဲ့တခြားအထည်ချုပ်ဆက်ယုံတစ်ခုလည်းမီးလောင်တယ်လို့ဒေသခံကပြောတာကိုလည်းအဲ့ဒီ Facebook Live မှာတွေ့ရပါတယ်။ကျွန်တော်ကတော့ချမ်းတောင်းပန်ပြောင်းလို့ရတယ်မင်းတို့။ဒါကလွင်းနေတယ်ကို။ကိုယ်တခြားလာမှာ။ဒါကဆက်ယုံအလုပ်ယုံတွေအချက်ချဖြစ်တဲ့လိုင်းတရားမှာတော့လုံသားအများစုပါတဲ့တပိတ်တွေတင်းင်းကနေနေကကြီအစ်စ်နဲ့ပြစ်ခတ်ဖြိုခွင်းတာပါဝင်စစ်တပ်နဲ့ရဲကအင်အားသုံးနှိမ်နှင်းတာကြောင့်အ ਨੇ ဆုံးလူ22ဦးသေဆုံးရာကြောင့်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ခဲ့ပါတယ်ဆက်ယုံတချို့လည်းမီးလောင်ပါတယ်အလားတူပဲဘသူလက်ချက်ဆိုတော့မသိရပါဘူးလိုင်းတရားက Global Fashion အထည်ချုပ်ဆက်ယုံ၊ဝေကြည်အထည်ချုပ်ဆက်ယုံ၊ရွှေနဂါဓာတ်မြေဩဇာဆက်ယုံ၊ Yuan Hao အထည်ချုပ်ဆက်ယုံ၊ Summer Tech အထည်ချုပ်ဆက်ယုံတို့မီးရှို့ခံရတယ်ဆိုပြီးစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီထိန်းချုပ်ထားတဲ့မြန်မာရုပ်တံကကြေညာသွားပါတယ်။တစ်ချိန်တည်းမှာပဲလိုင်းတရားနဲ့ရွှေပြည်သားကလည်းစစ်အုပ်ချုပ်ရေးမာရှယ်လော့ထုတ်ပြန်ခဲ့ပါတယ
်။ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မူအားရန်ကုန်တိုင်းစစ်ဌာနချုပ်နေမည်ဖြစ်သည့်ရန်ကုန်တိုင်းဒေသကြီးလှိုင်းသာယာမြို့နယ်နှင့်ရွှေပြည်သာမြို့နယ်များအတွင်အုပ်ချုပ်ရေးနှင့်တရားစီရင်ဆိုင်ရာစစ်အုပ်ချုပ်ရေးမာရှယ်လော့အာဏာကိုကျင့်သုံးရန်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419အရအနှင်းလိုက်သည
်လှိုင်းသာယာမှာတရုတ်စီးပွားရေးလုပ်ငန်းတွေဖျက်ဆီးလူရဲ့မီးရှို့ခံရကြောင်းမြန်မာဆိုင်ရာတရုတ်သယုံပြောခွင့်ရကတနင်္ဂနွေနေ့မှာပြောပါတယ်အဖြတ်အမှောက်လုပ်သူတွေကဖျက်ဆီးလူရဲ့ပြီးမီးရှို့တာဖြစ်ကြောင်းတရုတ်ဝန်တန်းတွေလည်းဒဏ်ရာရပြီးပိတ်မိနေကြောင်းပြောဆိုပေမဲ့ဒီအချက်ကိုတော့ VOA အနေနဲ့သီးသန့်အတိမပြုနိုင်ပါဘူးတရုတ်လုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေကိုလုံခြုံရေးယူပေးဖို့ရဲတပ်ဖွဲ့ကိုတောင်းဆိုခဲ့ကြောင်းလည်းတရုတ်တန်ရုံပြောခွင့်ရရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါပေမဲ့ဆန္ဒပြသူတွေတေဆုံးထိခိုက်ဒဏ်ရာရရှိမှုကိုတော့ထည့်သွင်းပြောဆိုတာမရှိပါဘူးမြန်မာဆင်အာနာသိမ့်မှုနဲ့ပတ်သက်ရင်ပြည်တွင်းရေးသာဖြစ်တယ်လို့တရုတ်ဘက်ကအခိုင်အမာပြောဆိုထားတာပါ
中国对缅友好政策面向全体缅甸人民中国同
မြန်မာနိုင်ငံတွင်းအခြေအနေတွေဘယ်လိုပဲပြောင်းလဲသွားပါစေတရုတ်မြန်မာဆက်ဆံရေးကိုမြင့်တင်မဲ့တရုတ်ရဲ့ပိုင်းဖြတ်ချက်ကတော့ရင်းရင်သွားမှာမဟုတ်တလို့မြန်မာနဲ့ချစ်ချည်ရင်းနှီးမှုပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ရေးတရုတ်ရဲ့ဥတီချက်ကလည်းပြောင်းလဲမှာမဟုတ်ဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဇောင်လီဂျန်းကမတ်လ12ရက်နေ့ကပြောဆိုသွားတာပါဆီယနာသိမ့်မှုဟာမြမပြည်တွင်းရေးသာဖြစ်တဲ့ဆိုတဲ့တရုတ်ရဲ့ရည်တည်ပြောဆိုချက်ကိုဆီယနာသိမ့်ဆန့်ကျင်နေတဲ့ပြည်သူတွေဘက်ကဘဝင်မကြပါဘူး။ဒါကြောင့်ဆီယနာသိမ့်ခံရပြီးတဲ့နောက်တရုတ်တယုံရှိမှသွားပြီးဆန္ဒပြကြပါတယ်။တရုတ်ဘက်ကတော့ဆီယနာသိမ့်တာကိုသူတို့ထောက်ခံတယ်ဆိုတာကိုညင်းပါတယ်။ဒါပေမဲ့ထင်းထင်းပေါ်ပေါ်ကန့်ကွက်ရှုတ်ချတာမရှိပါဘူး။တနင်္ဂနွေနေ့ကတရုတ်ဆက်ယုံတချို့မီးလောင်ပြီးချက်ချင်းဆိုသလိုထွက်လာတဲ့မြန်မာဆိုင်ရာတရုတ်တန်ယုံပြောခွင့်ရထုတ်ပြန်ချက်မှာတော့တရုတ်မြန်မာစီးပွားရေးကုန်သွယ်ရေးမှာနှစ်ဖက်အကျိုးရှိစေတဲ့မူဝါဒကိုအခြေခံပြီးမြန်မာပြည်သူတွေအကျိုးရှိရေးကိုတရုတ်ကအလေးပေးတယ်လို့ဖော်ပြပါတယ်။လိုင်းတရားဆက်ယုံတွေမီးလောင်မှုကိုတိုက်ခိုက်ခံရမှုလို့တရုတ်တန်ယုံကသုံးနှုန်းပြီးဒီထဲမှာဆိုရင်အထည်ချုပ်ဆက်ယုံကအများဆုံးဖြစ်ကြောင်းဒီအထည်ချုပ်လုပ်ငန်းတွေမှာဆိုရင်မြန်မာလူသားသိနေချီပြီးအလုပ်ပေးထားတာလို့ဖော်ပြပါတယ်။လူမှုကွန်ရက် Facebook မှာထုတ်ပြန်ထားတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ကြီးညာချက်အောက်မှာတော့မှတ်ချက်ပေးသူပေါင်း4000ကျော်လောက်ရှိပြီးအများစုကတော့မနှစ်သက်တဲ့သဘောမျိုးမှတ်ချက်ပေးပါတယ်။လိုင်းတရားမှာဖြစ်တဲ့ကိစ္စမှာတရုတ်ရဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်ဆီးခံရတာဟာဆိုရင်တိတ်ကိုဆိုးရပြင်းထန်တယ်လို့တရုတ်ကသုံးနှုန်းပါတယ်။ကျူးလွန်သူတွေကိုဖော်ထုတ်အပြစ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့တရုတ်လုပ်ငန်းတွေကိုမီးရှို့မှုနဲ့ပတ်သက်လို့တော့ဘယ်အဖွဲ့အစည်းဘယ်သူကမှတာဝန်ရှိကြောင်းပြောဆိုမထားသေးပါဘူး။ ဆရာနာသိမ့်ပြီးတဲ့နောက်နိုင်ငံတွင်းမတိမငြိမ်ဖြစ်နေချိန်မှာတရုတ်ဘက်ကရေနံနဲ့တဘာဝဓာတ်ငွေပိုက်လိုင်းကိုလုံခြုံရေးပေးဖို့အတွက်မြန်မာစစ်တပ်ကိုတိုက်တွန်းထားတဲ့အစည်းအဝေးမှတ်တမ်းတစ်ခုလည်းပေါက်ကြားထွက်ခဲ့ပါတယ်။ ပြီးခဲ့တဲ့သတင်းပတ်တုန်းကနေပြည်တော်ကနိုင်ငံသားရေးဝန်ကြီးဌာနရုံးချုပ်မှာဒုတိယညွှန်ကြားရေးမှူးချုပ်ဦးချန်းအေးကိုဖမ်းဆီးတဲ့ကိစ္စဟာလည်းတရုတ်ရေနံပိုက်လိုင်းအရေးဆွေးနွေးမှုသတင်းပေါက်ကြားမှုနဲ့လည်းဆက်ဆံနိုင်တယ်လို့သတင်းရှင်းမြစ်တစ်ခုကVOA ကိုပြောပါတယ်။ဒီပေါက်ကြားထွက်လာတဲ့နိုင်ငံသားရေးဆိုင်ရာအစည်းအဝေးမှတ်တမ်းတဲမှာတော့မြန်မာပြည်ကိုဖျက်ပြီးတရုတ်ဘက် ဒီနေ့ကအင်အားသုံးဖိနှိပ်လာတာနဲ့အတူပဲမြန်မာနိုင်ငံတွင်းကတရုတ်စီးပွားရေးလုပ်ငန်းတွေအပေါ်ချင်းချောက်ရေးသားချက်တွေဟာလည်းလူမှုကွန်ရက်မီဒီယာတွေမှာထင်သာမြင်သာတွေ့လာရပါတယ်ရှင်။